ဧပြီလ၁၂ရက်နေ့ကမြန်မာနိုင်ငံသတင်းမီဒီယာကောင်စီကနေအွန်လိုင်းသတင်းခိုးယူမှုတွေနဲ့ပတ်သက်တဲ့ကြေညာချက်တစ်စောင်ထုတ်ပြန်ပါတယ်။ကြေညာချက်မှာဖော်ပြထားတာကအွန်လိုင်းဝက်ဘ်ဆိုက်နဲ့ဆိုရှယ်မီဒီယာ page တွေမှာကိုးကားတဲ့သဘောထက်ပိုလွန်ပြီးတော့ခိုးကူဖော်ပြတာတွေကြဲကြဲပြန့်ပြန့်ဖြစ်ပေါ်နေတဲ့အတွက်သတင်းမီဒီယာဖွံ့ဖြိုးမှုကိုကြီးမားတဲ့အဟန့်တားဖြစ်နေတဲ့အဲ့ဒါလိုခိုးယူတဲ့စာနယ်ဇင်းကျင့်ဝတ်ဖောက်ပြရရောက်တဲ့သတင်းဝက်ဘ်ဆိုက်တွေဆိုရှယ်မီဒီယာ page တွေပေါ်ကသတင်းတွေမှာတယ်လီဖုန်းဆက်သွယ်ရေးကုမ္ပဏီတွေအပါအဝင်စီးပွားရေးလုပ်ငန်းတွေကကြော်ညာတွေထည့်သွင်းနေတာကိုဝမ်းနည်းစွာတွေ့ရတယ်။ဒါကြောင့်ခွင့်ပြုချက်တောင်းခံခြင်းတက်ဆိုင်ရာအဖိုးကပေးချေခြင်းမရှိဘဲကူးယူဖော်ပြတာကိုဆက်ပြီးလှုပ်ဆောင်မယ်ဆိုရင်အမည်ပြသတင်း website အမည်ပြဆိုရှယ်မီဒီယာ page အဖြစ်သတ်မှတ်ထုတ်ပြန်ကြေညာတာဥပဒေအရအရေးယူတာတွေလှုပ်ဆောင်သွားမှာဖြစ်တယ်။ဒါကြောင့်စီးပွားရေးလုပ်ငန်းတွေအနေနဲ့လည်းစီးပွားရေးဆိုင်ရာကျင့်ဝတ်တွေကိုလိုက်နာသောအားဖြင့်အဲ့လိုခိုးယူဖော်ပြတဲ့သတင်း website page တွေပေါ်မှာကြော်ညာခြင်းမပြုဖို့တိုက်တွန်းအပ်ပါတယ်ဆိုပြီးတော့ပါရှိပါတယ်။ပြောင်းလဲလာတဲ့အခြေအနေအောက်မှာမြန်မာနိုင်ငံမီဒီယာလောကမှာပုံနှိပ်မီဒီယာတဖြည်းဖြည်းဆုတ်ယုတ်လာနေပြီး online မီဒီယာကတဖြည်းဖြည်းအားကောင်းလာနေတာတွေ့မြင်ကြရပါတယ်။တစ်ဆက်တည်းငိုပေါက်သလိုအမြောင်အမြားပေါက်ပွားလာတဲ့ online မီဒီယာတွေမှာလည်းအလွယ်တကူသတင်းခိုးယူတဲ့ပြဿနာသတင်းပါအကြောင်းအရာအချက်လက်တွေနဲ့သတင်းတပ်ပုံဗီဒီယိုတွေကိုခွင့်ပြုချက်မတောင်းပဲရယူအသုံးပြုနေတာမျိုးတွေလည်းနေရာအနှံ့မှာတွေ့မြင်နေကြရပါတယ်။ဒီပြဿနာဘလောက်ကြီးထွားနေသလဲဘယ်လိုကင်တော်ရင်ဖြစ်နိုင်မလဲဆိုတာအခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်။လက်ရှိမြန်မာနိုင်ငံသတင်းမီဒီယာလောကမှာပုံနှိပ်မီဒီယာလုပ်ငန်းတဖြည်းဖြည်းဆုတ်ယုတ်လာနေတယ်ဆိုတာကတော့အားလုံးသိတာမြင်တာတဲ့ကိစ္စဖြစ်ပါတယ်။နေ့စဉ်ထုတ်ပုတ်ကလစ်ကသတင်းစာတွေလက်ချိုးရင်ထိုင်လောက်အောင်နေပါလာနေပြီးအပတ်စဉ်ထုတ်ဝေတဲ့သတင်းကြော်ငြာတွေလည်းတဖြည်းဖြည်းလျော့နေလာနေပါတယ်။ဒါပေမဲ့တခြားတစ်ဖက်မှာတော့အရေးအတွက်များပြားလာတာကအွန်လိုင်းမီဒီယာတွေပါ။ပုံနှိပ်မီဒီယာ၊ရုပ်သံမီဒီယာနဲ့ရေဒီယိုအသံလွှင့်လုပ်ငန်းတွေလုပ်နေတဲ့ professional မီဒီယာတွေအားလုံးကိုယ်ပိုင် online မီဒီယာတွေတည်ထောင်ထားကြပါတယ်။ကိုယ်ပိုင် website တွေရှိကြသလိုမြန်မာနိုင်ငံမှာလူသုံးအများဆုံး Facebook Internet လူမှုကွန်ရက်စာမျက်နှာ page တွေထောင်ထားကြတာပါ။ဒါထင်မကအခုနောက်ပိုင်းစီးပွားရေးရ online မီဒီယာထောင်သူတွေတချို့အပျော်သဘောလူတစ်ယောက်နှစ်ယောက်နဲ့ online မီဒီယာသဘောလုတ်ကင်နေသူတွေလည်းအများအပြားရှိပါတယ်။တကယ့်မီဒီယာလုပ်ငန်းလုတ်ကင်နေသူတွေရောအခြားနယ်ပယ်ကလူတွေအပါအဝင်တဦးချင်းတယောက်ချင်းတွေပါ online မီဒီယာလုပ်ငန်းတွေတဲ့ဝင်ရောက်လုတ်ကင်နေရတဲ့အကြောင်းအချက်တွေထဲမှာကုန်ကြစည်းနေပါတာ online အထူးသဖြင့် Facebook လိုစာမျက်နှာမျိုးကိုပုံနှိပ်ပုံသဏ္ဍာန် radio အသံလွှင့်ပုံသဏ္ဍာန်ရုပ်သံလွှင့်လုပ်ငန်းပုံသဏ္ဍာန်အစရှိသဖြင့် multimedia သဘောကျက်တယ်လို့လုတ်ကင်နိုင်တာကြောင့်ဖြစ်ပါတယ်။ဒီနေရာမှာဘလို့ပုံသဏ္ဍာန်နဲ့မဆိုပေါ်ပြနိုင်လွှင့်ထုတ်နိုင်ဆိုပေမဲ့ဘာအကြောင်းအရာဘာသတင်းတွေကိုလွှင့်ထုတ်မှလဲဆိုတဲ့ပြဿနာကြီးတော့ရှိပါတယ်။တကယ့် professional media လုပ်ငန်းကြီးတွေကတော့သတင်းတော့တွေအဲဒီဓာရီအများကြီးခန့်ထားရင်းနှီးမြှုပ်နှံမှုအများကြီးအသုံးပြုပြီးအဲဒီကရလာတဲ့သတင်းတွေသတင်းဆောင်မားတွေအင်တာဗျူးတွေဓာတ်ရိုက်ထုတ်လွှင့်မှုတွေလုပ်ကြပါတယ်။ဒါပေမဲ့သတင်းတော့မထားနိုင်တဲ့မဖြန့်ကျက်နိုင်တဲ့မီဒီယာအသေးလေးတွေတဝက်တယောက်ချင်းပုတ်ကလစ်ကတွေကတော့အခြားသတင်းဌာနကထုတ်ယူလိုက်တဲ့သတင်းတွေကိုခွင့်ပြုချက်မတောင်းဘဲကူးယူတာတချို့ကကိုးကားမှုကိုမထင်မရှားလုပ်ပြီးကိုရတဲ့သတင်းလိုလိုဖော်ပြတာတချို့ကတော့ဗျောင်ဗျောင်တင်းတင်းခိုးယူတာမျိုးလုတ်ကင်ကြပါတယ်ပြောရရင်အဲ့ဒါလိုလုံနီးလုံဟန်ဟာမြမမီဒီယာလောကနဲ့ပတ်သက်ရင်အွန်လိုင်းမှာကယောဂအသွင်ပြန့်နှံ့နေတာအတော်လေးကြာနေပါပြီတခြားတစ်ဖက်မှာလဲသတင်းမီဒီယာလောကရဲ့ထုံးစံသတင်းဌာနတစ်ခုကရေးတဲ့သတင်းကိုသတင်းဌာနတစ်ခုက credit ပေးပြီးကိုးကားကွင်းကလည်းရှိနေတာမို့ဒီပြဿနာကိုကင်တွယ်ရပို့ပြီးခက်စီပါတယ်လက်ရှိခိုးကူးပြဿနာကိုကင်တွယ်ဖို့ဆိုရင်ဘယ်ဟာတွေကိုခိုးကူးတယ်လို့သတ်မှတ်မလဲဘလူဟာမျိုးကိုမူရင်းပေါ်ပြပြီးကိုကားကွင့်ရှိတယ်လေဘယ်ဟာတွေကတော့ဖြင့်ပြစ်မှုကြောင့်တင်မမှုကြောင့်အရာတရားဆွဲလို့ရတယ်လေဘယ်ပိရှက်ပိုင်ရှင်ကိုဘလူရှာဖွေရနိုင်မလဲအစရှိတဲ့ပြဿနာတွေကြိုတင်ရှင်းလင်းထားဖို့လိုပါတယ်ဒီအတွက်အစာဦးလုတ်ကင်သင့်တာကအွန်လိုင်းမီဒီယာလုပ်ငန်းလုတ်ကင်နေကြသူတွေညားနိုင်တဲ့များများများပါတဲ့ဆွေးနွေးပွဲအစည်းအဝေးပွဲတွေလုပ်ဖို့ပါအဲ့ဒီဆွေးနွေးပွဲတွေကနေတဆင့်ဘယ်ဟာတွေကတော့ခွင့်ပြုနိုင်တဲ့ဟာတွေဘယ်ဟာတွေကတော့ဖြင့်တားမြစ်ထားတာဘယ်ဟာကတော့ခိုးကုမှုမြောက်တာအဲ့ဒါလိုခိုးကုတာတွေကိုဘလူနီးနဲ့ကင်တွယ်မယ်တကယ်လို့အေးအေးယူနိုင်လောက်တဲ့ဥပဒေမရှိသေးဘူးဆိုရင်ဥပဒေပေါ်ပေါက်လာဖို့ ဥပဒေပြုအမှတ်တွေကိုဘယ်လိုအရေးဆိုမယ်အစရှိတဲ့အများသဘောတူမူတစ်ခုချမှတ်နိုင်ဖို့လိုအပ်ပါတယ်တကယ်တော့မြန်မာနိုင်ငံမှာခိုးကူးပြဿနာဟာသတင်းမီဒီယာလောကထဲမှာပဲကွက်ပြီးဖြစ်နေတာမဟုတ်ပါဘူးစာပေလောကတိကိတာလောကမှာလည်းဖြစ်စည်းနေတာကြားလာပါပြီအခုသတင်းမီဒီယာလုပ်ငန်းကခိုးကူးပြဿနာဖြေရှင်းရမှာစာပေလောကတိကိတာလောကကလူတွေနဲ့ပါပေါင်းစည်းအပြေရှားဖြေရှင်းရင်ပိုးပြီးတင့်တော်မယ်ဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်